ီးခဲ့တဲ့စဘာဆိုင်ရာဒီမှာလက်ရက၈သိန်းလောက်သာစိုက်ပျိုးနိုင်ခဲ့တဲ့ရခိုင်ပြည်နယ်မှာဒီနှစ်စဘာထွက်နှုန်းတွေကျဆင်းခဲ့ပြီးဆန်စဘာဈေးနှုန်းတွေစံချိန်တင်မြင့်တက်နေတယ်လို့တောင်သူတွေကပြောပါတယ်။စဘာဈေးကောင်းရလို့တောင်သူများစုကစဘာပေါ်ကလေးကရောင်းထုတ်လိုက်တာကြောင့်လက်ချက်စဘာမရှိတော့ကြဘူးလို့လည်းရခိုင်ပြည်နယ်တောင်သူလက်သမားသမဂ္ဂကပြောပါတယ်။ဒီကြောင့်သတင်းပေးဖို့ထားလာကိုကိုစံကျော်ပြောပြပေးပါအောင်ခင်ဗျာ။
ရခိုင်ပြည်နယ်တွင်တဘောအဘေးအန္တရာယ်နဲ့တိုက်ပွဲတွေကြောင့်ပြီးခဲ့တဲ့နှစ်စဘာဆိုင်ရာဒီမှာတောင်သူအများစုစဘာမဆိုင်နိုင်ပဲလေကွင်းတွေကိုစွန့်ခွာထွက်ပြေးခဲ့ကြပါတယ်။ဒါကြောင့်ဒီနှစ်စဘာပေါ်ချိန်မှာတော့ရခိုင်ပြည်နယ်ရဲ့စဘာထွက်နှုန်း40ရာခိုင်နှုန်းလောက်ကျဆင်းသွားပါတယ်။စဘာထွက်နှုန်းကျဆင်းခဲ့လို့လက်ရှိစဘာဈေးနှုန်းတွေစံချိန်တင်မြင့်တက်နေတယ်လို့ရခိုင်ပြည်နယ်တောင်သူလယ်သမားသမဂ္ဂပြောခွင့်ရဦးအောင်ကျော်မြတ်ကပြောပါတယ်။
စဘာကတော့အထွေရတယ်ဒါပေမဲ့ဈေးကတော့အခုပေါ်ဆန်းဆိုရင်ကျွန်တော်တို့ဟိုဘယ်လောက်ထိရှိမလဲပေါ်ဆန်းဆိုရင်တန်းတရာကို17သိန်းလောက်ရှိတယ်အဲ17သိန်းလောက်ရှိတယ်အိမ်မထဆိုလို့ရှိရင်တော့ကျွန်တော်တို့7သိန်းလောက်ရှိတယ်အဲ့ဒီဈေးကနေပြီးတော့မှကျွန်တော်တို့အခုဒီ3လေးခန့်အတွင်းလောက်မှာဒီဈေးကအမြင့်ဆုံးပဲတော့ဒီလောက်တော့ကျွန်တော်တို့ရခိုင်ဘက်မှာမဖြစ်ခဲ့ဘူးအဲ့ဒါကြောင့်ကျွန်တော်တို့စဘာထက်တာတော့အရောကျက်တယ်စဘာအထက်နှုန်းတော့ရောသွားတယ်ဒါပေမဲ့အခုရှိမှာတော့စဘာကတော့နည်းနည်းဈေးဖြည့်တယ်ပေါ့နော်ဟုတ်ကဲ့
စဘာဈေးနှုန်းတွေစံချိန်တင်မြင့်တက်လာတာဟာတောင်သူလယ်သမားတွေအတွက်အားရစရာဖြစ်ပေမဲ့စိုက်ပျိုးဈေးကြီးမားတဲ့တောင်သူတွေမှာစဘာပေါ်ကလေးကရောင်းလိုက်ရတာကြောင့်ဈေးတက်တဲ့အချိန်ရောင်းဖို့အတွက်စဘာမရှိကြတော့ဘူးလို့လည်းဦးအောင်ကျော်မြတ်ကပြောပါတယ
်ဈေးဖြည့်တဲ့အချိန်မှာကတော့တောင်သူရဲ့ရှစ်ဆရာနှုန်းလက်ထက်မှာစဘာမရှိတော့ဘူးလေပါကြုံးလေးဆိုတော့ဟိုတောင်သူတွေကတော်တော်ဆင်းရဲဖျက်ပြမှုနေပါတဲ့အခါမှာသူတို့ကဓာတ်မျိုးဩဇာဖို့တို့ရိပ်ပင်ရွှေလေးဇေယိတ်တို့ထွန်ခါတို့ပိုးဆက်ဖို့စီတို့ even throw အစုတွေကိုသူတို့ကဟိုအကျွေးစနိုင်နဲ့ယူထားရတယ်ဆိုတော့စဘာကိုဟိုသင်းလို့ရကလေးကရိပ်ပင်လို့ပြီးကလေးကသူတို့ရောက်ရတဲ့တောင်သူကဟိုရှစ်ဆရာနှုန်းလောက်ရှိတယ်ဗျာဟို20ရာနှုန်းလောက်ကပဲဟိုလက်ထက်မှာရှိနေလို့ကျွန်တော်တို့ရောက်ပြီးယူဆပါတယ
်အခုလိုစဘာဈေးတွေမြင့်တက်နေတဲ့ရခိုင်ပြည်နယ်မှာဒီလဆန်းပိုင်းကစလို့ဆန်ဈေးတွေလည်းမြင့်တက်လာနေတယ်လို့ဒေသခံတွေကပြောဆိုကြပါတယ်ပေါ်ဆန်းမွေးဆန်တိတ်ကိုအရင်က9000လောက်သာပေးရပြီးလက်ရှိမှာတော့6500အထိမြင့်တက်နေတယ်လို့ဆန်ချမ်းတိတ်ကို4000ကနေ9000အထိမြင့်တက်နေတယ်လို့ဒေသခံတွေကပြောပါတယ်စစ်တွေမျိုးမင်းကန်ရက်ကွက်မှာနေထိုင်တဲ့ဒေါ်သိန်းမေကအလောက်ကင်မကောင်းတဲ့ကြားထဲဆန်ဈေးတွေထပ်တက်လာမှစိုးရိမ်တယ်လို့ပြောပါတယ
်စိတ်မစားသေးဘူးဒီလားအတူတူလောက်မှာပဲရှိသေးတယ်ဒါနဲ့ဆေးရကနောက်ပါလို့တအားကြောက်နေရပြီဘာလို့လဲဆိုစံတရေးကိုသတိကျော်တော့ရင်ဘယ်လိုလုပ်ရပဲရှိနေမှာလဲမသိဘူးတော့အဖေရောတော့ဆိုနေရအဲ့လိုဆိုရင်အလုပ်တွေကနေမရှိတာနဲ့အအားအခက်ကြီးနေချင်မှာပေါ့အဲ့လိုကြောင့်တော့အဖေတို့တော့အခုဒီအသေးချောက်စီရရင်မရှိဘူးလေလုံးနေရတယ်ညာကအုံးကမဲ့တော့မဆောက်လို့ဘူ
းရခိုင်ပြည်နယ်အပြင်မြန်မာနိုင်ငံဒေသအတော်များများမှာလည်းစံစည်းနှုံးတွေမြင့်တက်နေပါတယ်တရုတ်နိုင်ငံကမြန်မာစံအဝယ်လိုက်နေတာမို့စံဈေးအစမတန်တက်လာတယ်လို့ဈေးကွက်တင်တင်တွေအများသိရပါတယ်။ရခိုင်ပြည်နယ်အတွင်းမှာတော့ဒီနှစ်စဘာထွက်နှုန်းကျဆင်းလို့စံဈေးနှုန်းတွေဆက်လက်မြင့်တက်လာနိုင်တယ်လို့စီးပွားရေးလေလာသုံးသက်သူတွေကသုံးသက်ကြပါတယ်ခင်ဗျာ
။ရခိုင်မှာစဘာအထွက်နှုန်းကျပြီးတော့စံဈေးတွေမြင့်တက်ကုန်တာကိုကိုစံကျော်ပြောပြခဲ့တာပါ။